2016ခုနှစ်သစ်ကူးတော်မယ်အချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံမှာမကြခင်ကြောက်တော့မယ်လွတ်လပ်ရေးနေ့အတွက်တဝန်လှော်ပေးပို့ခဲ့ပါတယ်။ဇန်နဝါရီလ4ရက်နေ့မှာကြောက်တဲ့မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်သမ္မတအိုဘားမားနဲ့အမေရိကန်ပြည်သူများကိုစားဆုတောင်းမြတ်တာပို့တာတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကအကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။68ချိန်မြောက်ကြောက်ရမယ်မြန်မာလွတ်လပ်ရေးနေ့မတိုင်မီနိုဝင်ဘာလ10ရက်နေ့ကတမန်ဝင်ပါလီမန်ရွေးကောက်ပွဲကြီးပြီးစီးခဲ့တယ်လို့အဲ့ဒီရွေးကောက်ပွဲမှာပရမကျိန်းမဲပေးခွင့်ရသူတွေအပါအဝင်တန်းပေါင်းများစွာသောပြည်သူတွေဟာဒီမိုကရေစီပုံမပြီးခြင်းပြီးငြိမ်းချမ်းကြွယ်ဝတဲ့အနာဂတ်ရွေးချယ်ခွင့်ကိုဆုပ်ကိုင်နိုင်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။ဒီပန်းနိုင်တွေစီကိုထိတဲ့အမှာမြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံနဲ့ထောက်ခံသွားမှာဖြစ်ကြောင်းနဲ့ဒီမိုကရေစီအဆောင်တွေခိုင်မာရေးလူခွင့်ရေးတွေတွန်းမြင်ကာဝေးရင်းနဲ့ခြေပြန့်ပြီးအားလုံးအကျိုးရှိစေမယ့်စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံနဲ့ပူးပေါင်းပြီးဆက်လက်ဆောင်ရွက်သွားမယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်မြန်မာပြည်သူတရားလုံးအခုနှစ်တည်းမှာငြိမ်းချမ်းသာယာဝပြောပြီးဘေးရန်ကင်းဝေးကြစေဖို့လဲဆုမွန်ကောင်းတောင်းပေးထားပါတယ်။